တပ်မတော်ကအနာသိန်းရဲ့လုံရကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေတွင်ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်နဲ့အမ်းမြို့နယ်တို့မှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရတာပါမနေ့တုန်းကအထိဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူအနည်းဆုံး10ဦးရှိနေပြီလို့လည်းအမ်းဒေသခံကိုမျိုးလင်ကပြောပါတယ်
မနေ့ကဆန္ဒပြပြီးတဲ့နောက်ပိုင်းမှာပေါ့နော်ဟိုလည်းချိန်ဖန်ထားဖန်စီခံရတာကတော့ဆယ်ဦးလူနယ်မင်းနဲ့အသက်ရမင်းဖန်နယ်မင်းရဲ့ရရှိထားတာကတော့ဆယ်ဦးရှိနေပြီပေါ့နော်အဲ့ဒီဆယ်ဦးကအောင်မြတ်ရေးစခန်းမှာသင်နေထားတယ်ပေါ့နော်မနေ့ကဖန်တဲ့ခေါဦးကတော့ဒီနေ့တရုံမှာယုံထောက်တယ်ပေါ့နော်နောက်ထပ်ဖန်တဲ့ဒီနေ့ကနောက်ထပ်နှစ်ဦးဖန်တဲ့လူတွေကတော့ယုံထောက်တာတော့မရှိသေးဘူးတော့ကိုအောင်လုံးဆယ်ဦးတလုံးကအောင်မြတ်ရေးစခန်းမှာသင်နေတယ်ပေါ့
မနေ့ကအန်ယူနယ်မှာဖန်စီခံရသူတို့ဖြစ်တဲ့အသက်21နှစ်ရွယ်အဝေးတင်ကျောင်းသူမတ်ရတနာအောင်ရဲ့မိခင်ဖြစ်သူကတော့တမင်းဖြစ်သူကိုဖန်စီခံရပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအာဏာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားရုံးထုတ်ရမန်ယူခဲ့တယ်လို့ပြောပါတယ်
။ညသူတို့ဖန်တာ9ရောက်တမင်းနဲ့ပါဝင်မင်းကလေး3ရောက်ယောက်ျားလေးက2ရောက်5ရောက်အခုမနေ့2ရောက်ဖန်တာမှာเออกูเปลี่ยนหมดเลยป่ะไงจ้าเลยบลูจ้องเสร็จป่ะจ้องเสร็จตีอยู่อันนี้แหละไอ้อะไรนานแล้วไม่ทันเนี่ยจ้าเลยไม่จ้าเจมา
ไอ้กฤษดาอะกูตัวอ่ะย้อมเนี่ยย้อมถอดไปဆိုပြီးတော့အခုယမန်နှစ်ပတ်ပြီးတယ်ဆွေးခွင့်လည်းမပေးဘူးย้อมเนี่ยတရားย้อมเนี่ยကိုခေါ်လာတာလဲဟိုကိုလည်းလိုက်ခွင့်မရဘူးလीဘာမှလည်းပြောခွင့်မရဘူးဟိုတော့ဘေးအန်ဒီဟိုအန်အဲ25ပုံမှာလာ
ဖန်စီခံထားသူတွေနဲ့ပတ်သက်လို့အန်ယူမရေးစခန်းမှုကိုဘူရော်ရီကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်ဆိုခဲ့ခြင်းမရှိပါဘူး။တောင်ကုန်းမြို့နယ်မှာတော့ဆန်တပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်စီခံထားသူ2ဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်နဲ့တရားစွဲဆိုထားကြောင်းတောင်ကုန်းမြို့မှာစခန်းမှုကဘူရော်ရီကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
။အဲ့ဒါကသူတို့ကနာပြောလို့မရှိဘူးချင်တယ်ကျွန်တော်အမှုဖွင့်တာအမှုပေါ့နော်ကျွန်တော်ဖွင့်တဘာနဲ့ကျွန်တော်ဖွင့်တာပေါ့ဘွာဝါနဲ့ဖွင့်တာပြောရုံးတို့ကသူကဘူးရကောနဲ့ပဲစမန်ကြီးပါလေဒီပြီးပါ
တဘာဝဘေးရန်ကြီးဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ရာတင်းမှုမြောက်ကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်ကြခံရမှာဖြစ်ပါတယ်ဖန်စီခံရသူ2ဦးဟာတောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေဖြစ်ကြပြီးစံတပ်ပြလှုပ်ရှားမှုမှာဥဆောင်သူတွေမဟုတ်ကြောင်းလည်းပါတီဝင်2ဦးဖြစ်တဲ့မရှိရှိချောကပြောပါတယ်
ပေါ်မြောင်းနဲ့ပေါ်တန်းစင်ပြို့ဖမ်းနေစကားလုံးဝတိုးတော့စီလျော်မှုမရှိဘူးဒါဟာတယောက်ယောက်ကရွေချက်ရှိရှိခိုင်းလို့ပဲဖြစ်တယ်လို့ပဲဒါယူဆတယ်ဘာဖြစ်လဲဆိုရင်သူတို့ဥဆောင်တာမဟုတ်တဲ့ကိစ္စတခုကိုသူတို့ကဥဆောင်ပြီးတော့သူတို့ကိုမှခေါင်းခံပြီးတော့ဆွဲထားတယ်ဆိုတာဒါဟာလုံးဝနှုတ်တင်နဲ့လုံးရလဲမဟုတ်ပေါ့အဲ့တော့အကြောင်းတစ်ခုခုချီလို့သူတို့ဒါတယောက်ယောက်ရဲ့ခိုင်းစင်မှုကြောင့်လောက်တာလို့ပဲယူဆပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအာဏာရှင်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံနိုင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဖမ်းဆီးအရေးယူနေတဲ့လောက်ရပေါ်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်တဲ့သဘောထောက်တွေလည်းထွက်ပေါ်နေပါတယ်ကုလသမဂ္ဂနဲ့အမေရိကန်အစိုးရကလည်းငင်းချမ်းစွာဆန္ဒပြသူတွေရဲ့ခွင့်ရေးကိုလေးစားလိုက်နာဖို့အင်အားသုံးနိုင်တဲ့လောက်ရတွေမလုပ်ဖို့လည်းတတိပေးထားပါတယ်ခင်ဗျာ